အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကရန်ကုန်တိုင်းစီမင်းသားယာကော်မတီဝင်ဒေါက်တာမြင့်အောင်ကိုတက်မတော်ပြုတ်ကွဲအောင်လှုံ့ဆော်လှုပ်ဆောင်မှုပုံမှန်905ကကြီးနဲ့အလုတ်ကျန်းနယ်ထောင်တန်း3နှစ်ချမှတ်ခဲ့ပါတယ်။အလားတူ model တရုတ်ဆောင်ပိုင်တဂွန်ကိုလည်းပုံမှန်905ကကြီးနဲ့ပဲအလုတ်ကျန်းနယ်ထောင်တန်း3နှစ်တင်းလာနေကချမှတ်ခဲ့ပါတယ်။ဖန်စီခံထားရသူတွေထဲမှာနာမည်ကျော်ကြားသူနှစ်ယောက်ကိုတနင်္လာနေ့ကထောင်တန်းပြစ်ဒဏ်တွေချမှတ်ခဲ့တဲ့အကြောင်းကိုတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုဒေါခင်မျိုးသက်တင်ပြပေးပါမယ်ရှင်
။ NLD အစိုးရလက်ထက်မှာရန်ကုန်တိုင်းစီပင်သားယာကော်မတီဝင်တာဝန်ယူခဲ့သူပရဟိတကူညီအလုပ်တွေကိုလုပ်ကင်ခဲ့တဲ့စာရေးဆရာမဒေါ်တန်းမြင့်အောင်ကိုစစ်ကောင်စီကတမရိုပြုတ်ကွင်းအောင်လှုပ်ဆောင်မှုပုံမှန်905ကကြီးနဲ့ဒီဇင်ဘာလ29ရက်တနင်္လာနေ့မှာအလုတ်ကျန်းနဲ့ထောင်တန်း3နှစ်ချလိုက်ပါတယ်။ဆရာနာသိန်းနဲ့ February 1ရက်ခရက်ကအဖမ်းဆီးခံခဲ့ရတဲ့ဒေါ်တန်းမြင့်အောင်ကိုနောက်ပိုင်းကျမှပြင်ဆင်တဲ့ရာဇသက်ကြီးဥပဒေ905ကကြီးနဲ့တရားစွဲပြီးထောင်ချခဲ့တာဖြစ်ပါတယ်။ဒါဟာဥပဒေနဲ့ညှော်ညီမှုမရှိဘူးလို့ဒေါ်တန်းမြင့်အောင်ရဲ့ရှေ့နေသူကအခုလိုပြောပါတယ
်။ကျမရစ်စလီရည်ကြမှာနတ်ကအမှရတတိဥရီပြင်းတဲ့ဥရီရပေါ်ပေါ်လာတဲ့ပုံမှန်ဖြစ်တယ်။နောက်ထပ်ဖြစ်ပြီးမှခြေကဥရီရဖြစ်ပြီးနိုင်ငံသားဥရီရဖြစ်ပြီးဥရီတရားကပြတ်ထွန်းပြီးနောက်ကြောင်းမြန်အာဏာမတည့်ရတဲ့အတွက်ကျမရစ်တရားနေမှာဖမ်းဆီးခင်းနေရတဲ့ဒေါက်တာမြင့်အောင်ကိုအပြစ်ပေးအရေးယူရန်မပြင်ရောတော့လည်းတင်ကြတယ်။အဲ့ခါမှာသုံးသပ်တဲ့အခါကျတော့အဲ့ဒါကမှန်မိနေဒီတော်တော်များအောင်ပြောခဲ့တဲ့ဗီဒီယိုဖိုင်တွေဒီကျော်ရေး14ရဲ့နောက်ပိုင်းမှာမှာသူတို့လူမှုကွန်ရက်ဆန်နေတာတွေမှာပြက်လာတဲ့အတွက်သူ့မှာတာဝန်ရှိတယ်ဆိုတော့ YouTube မှာပြက်လာတယ်ပေါ့နော် YouTube မှာပြက်လာတဲ့အတွက်ဒီအပေါ်မှာတာဝန်ရှိတယ်လို့သုံးသပ်ပြီးချတယ်လို့ဆရာတော်ဒီတိုင်းကြည့်ရပါတယ
်။အင်းစိန်ထောင်ရင်းကအထူးတရားရုံးကနေ model တရုတ်ဆောင်ပိုင်တဂွန်ကိုလည်းအလောက်တူပုံမှန်905ကကြီးနဲ့တနင်္လာနေ့မှာပဲအလုတ်ကျန်းနဲ့ထောင်တန်း3နဲ့ချမှတ်ခဲ့ပါတယ်။တက်တဲ့စစ်စေးကျမ်းနာမှုတွေမပြီးသေးခင်အထူးတရားရုံးကနေအမိန့်ချခဲ့တာဖြစ်တယ်လို့ပိုင်နဂွန်ရဲ့ရှေ့နေတူက VOA ကိုခုလိုပြောပါတယ်
။လူရပ်တက်တီတူစစ်ဖို့ချိန်ကြတဲ့ရုံးကြီးအပိဓာအမိန့်ချဖို့ဆိုတာလေအများကြီးလူတွေရဲ့အဖြစ်နေရ။ဒီစစ်ဖို့ခေါ်ထားတဲ့ဒီလူရပ်တက်တီကကျမ်းမာပြီးတော့လာရောက်မရှိအဖြစ်မခံနိုင်ဘူး။ဒါကြောင့်အဲ့တက်တီကိုပယ်ပါတယ်လို့အမှုလိုက်ဦးရီယာရှိရတင်ပြတယ်။တင်ပြပြီးတဲ့အချိန်မှာကျတော့ဒီအမှုကိုလိုက်တော့ဆောင်ရက်ပြည့်ဘုံရဲ့တရားခွင့်ရှိနေကိုတရုံတရားပြောဆိုခွင့်မပေးရနဲ့ကိုပိုင်ကောင်ကိုတရားသူကြီးနဲ့ဥရိယာရှိရခေါ်ပြီးခေါ်တွေ့ပြီးတော့ဒီအမှုတွေမှာပါတဲ့ဓာတ်ပုံကြီးပြပြီးဒီဓာတ်ပုံကြီးကပိုင်ကောင်အနေနဲ့ဆန္ဒပြသတိစီကြောင်းမှာပါဝင်ခဲ့တယ်ဆိုရင်မှန်လားလို့မေးတယ်။အဲ့တော့ကိုပိုင်ကောင်ဓာတ်ပုံကြီးကတော့မှန်ပါတယ်ဆိုဒါဆိုမင်းဝန်ခံတာပဲ။အဲ့တော့ဆက်မဖြစ်တော့ဘဲနဲ့မင်းကိုဒီနေ့အမိန့်ချမယ်အမိန့်ကိုချပေးလိုက်။ဒီလိုမျိုးတဲ့အချင်းပြဝန်ခံဆိုင်တာမျိုးတရားရည်ရည်နဲ့လုတ်တန်ခဲ့မရှိဘူး။တရားရုံးရဲ့လုံခြုံလို့ကြီးပြည်လုံးချင်းစိန်လေးနဲ့ညီညွတ်မှုရှိတဲ့ဘုရားနဲ့သာဆောင်ချလိုက်ခြင်းဖြစ်တယ်လို့သာလို့ဒီလိုတော့ပြောလို့ရပါဘူး
။ပိုင်နဂွန်ဟာဆရာနာသိမ့်ပြီးနောက်စန့်ကျင်ဆန္ဒပြမှုတွေကိုတက်တက်ကြွကြွလှုပ်ဆောင်ခဲ့သူဖြစ်ပါတယ်။ဆရာနာရှင်ဆန့်ကျင်ရဲ့အတွက်လည်းလူကြည့်ရှင်ကြားပြောကြားခဲ့သူဖြစ်ပါတယ်။ဧပြီလ10ရက်နေ့ကသူအဖမ်းဆီးခံခဲ့ရပြီးတဲ့နောက်မှာအင်းကြီးချင်းနိုင်ငံတွေမှာရှိတဲ့သူပြည်သက်တွေကလည်းပိုင်နဂွန်ကိုပြန်ပြီးလှုပ်ပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။